အစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီဂန်စ်ကသူ့အနေနဲ့ညွန်မောဆွေးရတရားမဖွဲ့နိုင်တော့ဘူးလို့အစ္စရေးသမ္မတရူဗန်ရီဗလင်ကိုဗိုလ်ထုနေကကြောင်းကြပါတယ်။ဒါကြောင့်တတိယကျင်းရွေးကောက်ပွဲလို့ပြောတည်ကြတော့ဖြစ်သွားပါပြီ။အစ္စရေးနိုင်ငံကိုမတူကွဲပြားတဲ့ခေါင်းဆောင်မှုပေးနိုင်မဲ့အစိုးရတရားဖွဲ့စည်းဖို့ကျွန်တော်အစွမ်းကုန်ကြိုးစားခဲ့ပေမဲ့အကြောင်းမလားစွာပဲလုံလောက်မှုမရှိခဲ့ပါဘူးလို့မစ္စတာဂန်စ်ကထွတ်ထွားမှရေးပါတယ်။ရွေးကောက်ပွဲတွေကျင်းပမယ့်ရက်ကိုမကြေညာခင်ညွန်မောဖွဲ့ရဆွေးနွေးကြဖို့လွတ်တော်အမှတ်တွေ27ရက်အချိန်ရပါတယ်။လွတ်တော်အမှတ်62ရောက်ရထောက်ခံမှုကိုရတဲ့ဘယ်အမှတ်မဆိုသမ္မတအခွင့်အာဏာရဖို့အမိတင်သွင်းနိုင်တာပါ။အစ္စရေးနိုင်ငံတမိုင်းမှာသမ္မတကရွေးချယ်တဲ့ကိုယ်စားလှယ်လောင်းတွေအစိုးရမဖွဲ့နိုင်တာဒါဟာပထမဆုံးချိန်မှာ။အီဗီလာနဲ့စက်တင်ဘာလတွေမှာရွေးကောက်ပွဲလုပ်ပြီးတဲ့နောက်ပိုင်းနိုင်ငံရေးမတင်မကျအခြေအနေစဖြစ်လာတာပါ။လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူရဲ့လက်ရာရင်း Likud Party နဲ့ Gantz ရဲ့ Blue and White Party တို့ဟာခံမှန်းချေအားဖြင့်အမှတ်နေရာအတူတူနှိပါနိုင်ရပြီးလွတ်တော်ထဲမှာအကြီးဆုံးပါတီတွေဖြစ်လာတာပါ။ဒါပေမဲ့လည်းသူတို့ပါတီနှစ်ရစလုံးဟာအစ္စရေးလွတ်တော်မှာလူများစုဖြစ်ဖို့လိုအပ်တဲ့အမှတ်နေရာ62နေရာကိုမရခဲ့ကြပါဘူး။